ကရင်နယ်ခြားဆောင်တပ်ဖွဲ့ BGF ထိန်းချုပ်တဲ့မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေကြေးလိလင်တဲ့ခိုင်းတွေမှာတရုတ်ဂျပန်ဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေအပါအဝင်ထောင်နဲ့ချီတဲ့နိုင်ငံသားတွေကိုအတင်းအကျပ်အလုပ်လုပ်ခိုင်ခန်းနေရတဲ့အကြောင်း BGF တပ်ဖွဲ့ခေါင်းဆောင်ဘူမူကြီးစောချစ်သူကမနေ့ကသတင်းဌာနတွေကိုပြောဆိုတာကိုကြိုတိုသတင်းမှာရေးသားထားပါတယ် BGF အဖွဲ့ကကဲတင်ခဲ့တဲ့တရုတ်နိုင်ငံသားတွေကိုဒီသတင်းပတ်အတွင်းထိုင်းနိုင်ငံကတစင်လွှဲပြောင်းပေးရမယ်လို့လည်းဘူမူကြီးစောချစ်သူကပြောပါတယ်သူတို့ထိန်းချုပ်ထားတဲ့နေမြေတွင်အွန်လိုင်းငွေကြေးလိလင်တဲ့ခိုင်းတွေမှာအလုပ်လုပ်နေတဲ့နိုင်ငံသားတထောင်ကျော်ကိုကရင်နယ်ခြားဆောင်တပ် BGF အဖွဲ့ကကဲတင်ထားခဲ့တယ်လို့လည်းပြောဆိုသွားပါတယ်ရှင်